ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အစိုးရကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ပေးနေရမှာအခုတတိယအထုပ်အနေနဲ့လုပ်ငန်းတရာကျော်ကိုချင်းွေချပေးတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။ကပေးလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့လက်တလုံးမှာတော့ကျပ်ငွေဘီလီယံတရာကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းွေတစ်နှစ်ကိုအတိုးနှုံးတရားကိုင်းနှုံးနဲ့တစ်နှစ်သက်မှတ်ထုတ်ချေးခဲ့တာပါဒီတစ်ခေါက်ဆိုရင်၃ချိန်မြောက်ချင်းငွေထုတ်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကုန်တယ်နဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ယုံ UMSCCI ကနေထိခိုက်ခံစားရတဲ့လုပ်ငန်းရှင်တွေချင်းငွေရရှိနိုင်မှုကူညီလှုပ်ဆောင်ပေးနေတာတွေရှိပါတယ်တင်ပြလာတဲ့လုပ်ငန်းတွေကိုစူးစီးဆောင်ရွက်ပေးတဲ့အပိုင်းကိုကူညီဆောင်ရွက်ပေးနေတာဖြစ်ပေမဲ့အရေးချေရေးပိုင်းကတော့အစိုးရဘက်ကဖွဲ့စည်းထားတဲ့ပုံအဖွဲ့ကနေဆုံးဖြတ်အတည်ပြုတာဖြစ်တယ်လို့UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးအေးဝင်းက VOA ကိုပြောပါတယ်
။ညီရင်မှာဟိုကွင်းစင်းပြီးတော့လိုက်စစ်ဖို့ဆိုတာဟိုအခက်အခဲတရလည်းဖြစ်ပါတယ်။ဒီသူတို့တင်ပြလာတဲ့ဟိုစည်ရင်ပေါ့နော်။ဓာတ်ပုံအထောက်ထားပေါ့။သူတို့ဒီတင်ပြလာတဲ့ဟိုဟာပေါ့လိုက်စင်းနေပေါ့နော်။အမှန်တကယ်တက်တန်းရှိမရှိဆိုတဲ့လိုက်စင်း။နောက်ပြီးတော့သူတို့တင်ပြလာတဲ့စည်ရင်နောက်ပြီးတော့သူတို့တင်ပြလာတဲ့ဓာတ်ပုံအထောက်ထားဒီအချက်သုံးချက်ပုံမှာပဲအခြေခံပြီးတော့စီစဉ်ရတာဖြစ်တဲ့အတွက်သူတို့တင်ပြလာတဲ့ပုံမှာမူတည်ပြီးတော့ပဲဒီလုံးပမာဏတွေကဟိုဟာဖြစ်သွားမှာပါကြပါမှာပါဟိုတခုရှိတာပေါ့လေအဲပမာဏကြီးတဲ့ဟာတွေဆိုရင်တော့အဖြစ်ဆိုဥမာဟိုတယ်တွေဆိုရင်သက်ဆိုင်ရာဝန်ကြီးဟိုဘာလို့ဆိုဒီအခွင့်အရေးမှာဟိုတယ်ဝန်ကြီးဟိုဌာနလည်းပါတာဟုတ်ဟိုတယ်တွေဆိုဒီဟိုတယ်ကတကယ်ရောရှိရလားတကယ်ရောလုံးရလားတော့ပြီးဖို့အသင့်တော်လားဆိုတာအဲ့ဒါလေးတော့သူတို့ဟိုကောင်တာချက်ကြီးတော့ပြန်လုပ်ပါတယ်
ရှမ်းပြည်နယ်ညောင်ရွှေမှာဟိုတယ်နဲ့ခရီးပြည်တော်စုဝင်ကြီးမိသားစုပိုင်လုပ်ငန်းကိုပမာဏကြီးကြီးမားမားချင်းငွေရတဲ့ဆိုပေမဲ့ညောင်ရွှေမှာရှိတဲ့တခြားဟိုတယ်နဲ့လုပ်ငန်းတွေကတော့ချင်းငွေတင်ထားတာခုချိန်တည်းမရသေးဘူးလို့အဲ့ဒီမျိုးကဟိုတယ်လုပ်ငန်းရှင်တွေစီကသိရပါဗျ။ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိအခြေအနေမှာနေမျိုးတွေကလုပ်ငန်းရှင်တွေအနေနဲ့ချင်းငွေရယူနိုင်မှုအခက်အခဲတွေရှိနေပြီးအချက်လက်တွေတင်ပြတာမှာကိုဗစ်ကြောင့်တော်လာရခက်ခဲနေချိန်မှာကိုယ်တိုင်တင်ပြနိုင်မှုအခက်ခဲလိုအပ်ချက်တစုံတရာရှိလာရင်လည်းအချိန်မီမပေးပို့နိုင်တာပေးနိုင်ခဲ့ရင်လည်းတင်ပြတဲ့အပိုင်းမှာတင်ပြဖို့ကြံရစ်ခဲ့တာတွေကြောင့်ပထမတစ်ချိန်တည်းကတင်ထားပေမဲ့အခုချိန်ထိမရသေးဘူးလို့ဆိုပါတယ
်ကျွန်တော်လည်းရလေလို့လည်းကြောက်အဲ့ဒါတော့မကြည့်အောင်အဲ့ဒါမကြည့်ဘဲနဲ့ကျွန်တော်ကဒီနားလာကြတော့ကျွန်တော်တို့ဖော်ပြီးရက်တိကြတာခဲ့ရတာပေါ့ကျွန်တော်ဖြစ်လာလဲဆိုတော့ဒီအကြီးရုပ်ပြကျွန်တော်တို့ဒီဟိုတယ်လက်ပိတ်ပါဆိုတော့ဒီပြကပိတ်ချက်ပိတ်လက်ပိတ်ချက်တယ်ဒီပြလည်းမလာတော့ဘူးဒီခါသားနေ့ချိန်မှာကျွန်တော်တို့ဒီလိုမျိုးလေကျွန်တော်တို့ငွေကြေးအသေးစားလေးတွေပို့ထိုးတယ်အခွန်ဆောင်တော့လည်းကျွန်တော်တို့ပါတယ်နော်ဒါကြီးကဒီဗီဒီယိုဗီဒီယိုကြီးတွေကိုဆက်လုပ်တဲ့အခါကျတော့ဒီကိစ္စကိုကျွန်တော်တို့မပါဘူးဆက်ဝေးကြည့်ရတဲ့အခါကျတော့ကျွန်တော်တို့မပါဘူးနော်အခုကျွန်တော်ဟိုမြေမြေရှိနေချောက်ပြီးဆိုရတယ်လေလူကြီးတွေကြီးရဲ့အကြီးရဲ့အပေါ်ကလူတွေပဲမြေနဲ့ချတာလူတွေပေါ်တဲ့ကြီးတွေရသွားတယ်ပြန်လိုက်လူတွေကြီးတွေလုခလာတယ်အဲ့တော့ကျွန်တော်တို့ရဲ့ဒီဒီဟိုတယ်လုပ်ငန်းရှင်အသေးစားလေးတွေဖြည့်ထားတယ်
။ချောင်းတာဘက်ကဟိုတယ်လုပ်ငန်းရှင်အချို့မှာတော့ဟိုတယ်၅လုံးလောက်ချင်းငွေရတယ်လို့ဟိုတယ်လုပ်ငန်းရှင်ဥက္ကဋ္ဌဖြစ်တဲ့ဦးမင်းကျော်ကပြောပါတယ်။ချင်းငွေရရှိတဲ့ငွေကြေးကလုပ်ငန်းလှုပ်ဆောင်ဖို့ထက်ဝန်ထမ်းတွေလစာအတွက်ပဲရည်ရွယ်တောင်းဆိုခဲ့တာဖြစ်တယ်လို့ဦးမင်းကျော်ကပြောပါတယ
်။မရတာနဲ့ဆိုင်ရတာလည်းဟိုဖြစ်ရောက်တယ်။နောက်တစ်ခုကလည်းတောင်းတဲ့ဥကလည်းကျွန်တော်တို့ဒီဟိုတယ်အသင်းအနေနဲ့ဒီဝန်ထမ်းတွေရဲ့လာကြပါတော့6လစာလောက်ကိုပဲကျွန်တော်တောင်းတာဖြစ်တာပါတော့ကျွန်တော်ဘာလို့ရောကိုဒီဟိုတယ်ဒီရှိတဲ့ဝန်ထမ်းတွေပေါ့နော်တန်းကျင်ဝန်ထမ်းတွေရောမတော်ဘူးအတွက်ဒါကိုချိန်နေနေတယ်ပေါ့နော်အဲ့ဒါဆိုတော့ဟိုဖြည့်ရောက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
အချို့လုပ်ငန်းတွေကတော့သူတို့တင်ပြထားတဲ့ပမာဏအတိုင်းမရရှိတာကြောင့်ရရှိတဲ့ချိန်ငွေကလုပ်ငန်းလေပတ်လောက်အောင်မလောက်မငှဖြစ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ် COVID-19 တုံ့ပြန်ရေးရန်ပုံငွေတွေကချိန်ငွေပေးဖို့အတွက်လုပ်ငန်းတွေရဲ့အခွန်ပေးဆောင်မှုအလုပ်သမားတွေအတွက်လူမှုဖူလုံကြီးထည့်ဝင်မှုနဲ့လုပ်ငန်းလေပတ်မှုဝန်ထမ်းခန့်ထောင်းမှုတွေအပေါ်ကိုကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းငွေပမာဏကိုသတ်မှတ်ဆုံးဖြတ်တာဖြစ်တယ်လို့သိရပါရဲ့ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့တာဖြစ်ပါတယ်။